ဒီမိုကရေစီစနစ်နဲ့ညီကျင်းပါတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေဟာအရေးပါဆုံးဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနှွေမာလာ၈ရက်နေ့ကျင်းပမဲ့သမိုင်းဝင်ရွေးကောက်ပွဲမှာတိုင်းပြည်ကိုဘသူခေါင်းဆောင်တင်တယ်ဆိုတာကိုမြန်မာပြည်သူတွေအနေနဲ့မဲပေးရွေးချယ်ကြဖို့အမေရိကန်ဆန်အမကြီးဒက်ရစ်မစ်ရှော့ကတိုက်တွန်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီရေးပါတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေကိုအတနိုင်ဆုံးကူညီပံ့ပိုးပေးနေတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်အမေရိကန်အစိုးရကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတဆင့်ရွေးကောက်ပွဲဆိုင်ရာကူညီပံ့ပိုးမှုတွေကိုပေးနေကြတာပါ။အခုလည်းရွေးကောက်ပွဲကျင်းပဖို့သတင်းပတ်တပတ်တောင်မလိုတော့တဲ့အချိန်မှာဒီရွေးကောက်ပွဲဟာမြမသမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းတိုင်းပြည်ကိုဘသူကဥဆောင်မလဲဆိုတာကိုရွေးချယ်ကြရမှာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာအရေးအပါဆုံးဖြစ်တဲ့မဲဆန္ဒရှင်ပြည်သူပြည်သားတွေအနေနဲ့မဲပေးကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှော့က Skynet ရုပ်သံအစီအစဉ်ကတဆင့်တိုက်တွန်းပြောကြားလိုက်တာပ
ါ This election is not about us. It is about you, the people of this country who will have an opportunity to express your voice.
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်မဟုတ်ပါဘူးမြန်မာနိုင်ငံသားတွေရဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဒါမဲ့၅နှစ်အတွင်းတိုင်းပြည်ကိုဘယ်သူကဦးဆောင်စေချင်တယ်လဲဆိုတာကိုတိုင်းသူပြည်သားတွေအနေနဲ့မဲပေးရွေးချယ်ခွင့်ရကြမှာဖြစ်ပါတယ်။ဒါဟာမြန်မာသမိုင်းမှာအင်မတန်အရေးကြီးတဲ့အခါသမယဖြစ်ပါတယ်
။ဒီမိုကရေစီစနစ်မှာအရေးအပါဆုံးပုဂ္ဂိုလ်ဟာသမရမဟုတ်သလိုနိုင်ငံရေးသမားတွေလည်းမဟုတ်တဲ့အကြောင်းဒီမိုကရေစီစနစ်မှာအရေးအပါဆုံးကတိုင်းသူပြည်သားတွေသာဖြစ်တဲ့အကြောင်းသမရဘာရကိုဘားမှာမြန်မာနိုင်ငံကို2012ခုနှစ်နိုဝင်ဘာလအတွင်းလာသွားတော့ကဒီမိုကရေစီစနစ်မှာအရေးအပါဆုံးကဘာလို့လဲဆိုတာနဲ့ပတ်သက်လို့ပြောကြားသွားတာကိုသာမကြီးဒက်ရစ်မစ်ရှဲကပြန်လည်ကိုးကားပြောဆိုသွားပါတယ်။ဒါကြောင့်အခုမြန်မာနိုင်ငံသားတွေအနေနဲ့အဲ့ဒီအခွင့်အရေးအတိုင်းကိုတိုင်းပြည်ကိုဘယ်သူဦးဆောင်မလဲဆိုတာကိုမဲပေးရွေးချယ်ခွင့်ရကြတော့မယ်လို့သာမကြီးဒက်ရစ်မစ်ရှဲကဆက်ပြောပါတယ်
။ Right now, the citizens, the people of this country have an opportunity to speak about who will lead them. I'm talking about everyone.
ကိုယ်ကိုဘယ်သူဦးဆောင်စေချင်တယ်လဲဆိုတာနဲ့ပတ်သက်လို့ဒီနိုင်ငံကတိုင်းသူပြည်သားတွေအနေနဲ့ရွေးချယ်ခွင့်ရကြတော့မှာပါကိုးကွယ်ရာလူမျိုးဘာသာမျိုးနွယ်စုမရွေးလူတူးချင်းတယောက်ချင်းစီအနေနဲ့ကိုယ့်ကိုယ်ဘယ်သူကဦးဆောင်မှုပေးစေချင်တယ်လဲဆိုတာကိုရွေးကောက်ပွဲနေ့မှာတန်းတူအခွင့်အရေးရှိပြီးမဲပေးခွင့်ရဖို့ကျွန်တော်တို့ဆိုလိုတာဖြစ်ပါတယ်ဒါဟာအင်မတန်အရေးကြီးတဲ့အချက်ပါအ
မေရိကန်ပြည်ထောင်စုကရွေးကောက်ပွဲနဲ့ပတ်သက်လို့ကူညီပံ့ပိုးပေးနေတာနဲ့ပတ်သက်လို့လည်းတာမကြီးဒက်ရမစ်ရှက်ကအခုလိုဆက်ပြောပါတယ်
The United States will be supporting this process. We already have been supporting the process. We have provided assistance to political parties as
ဒီရွေးကောက်ပွဲဖြစ်စဉ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့ပေးသွားမှာပါ။ကျွန်တော်တို့အနေနဲ့အကူအညီလည်းပေးနေပြီဖြစ်ပါတယ်။ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာစောင့်ကြည့်နိုင်အောင်နိုင်ငံရေးပါတီတွေကိုကျွန်တော်တို့အကူအညီပေးခဲ့ပြီဖြစ်ပါတယ်။ရွေးကောက်ပွဲနေ့မှာစောင့်ကြည့်နိုင်ဖို့အတွက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တင်နန်းတွေပို့ချပေးထားပါတယ်ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တာတွေကိုနိုင်ငံတကာကစောင့်ကြည့်သူတွေလေ့လာစောင့်ကြည့်မှုကိုလည်းကျွန်တော်တို့ကူညီအားပေးနေပါတယ
်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမယ်ဆိုတဲ့အချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ဝင်စားမှုမရှိပေမဲ့ရွေးကောက်ပွဲရလဟာမဲဆန္ဒရှင်တွေရဲ့သဘောထားကိုထင်ရှားတယ်ဆိုတဲ့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရှိတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင့်တာမကြီးဒက်ရစ်မစ်ရှဲကပြောပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲဟာမဲပေးပြီးုံနဲ့ပြီးဆုံးသွားတာမဟုတ်ပဲနောက်လုတ်ဆရာတွေအများကြီးကြံပါသေးတယ်လို့ဆိုပါတယ်
။ That means what happens on election day is not where this ends. That there will be days and weeks after the election.
ရွေးကောက်ပွဲနေ့မှာမဲပေးပြီးုံနဲ့ဒီကိစ္စဟာပြီးဆုံးသွားတာမဟုတ်ပါဘူး။ဒါကြောင့်လဲပြည်သူလူထုအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေလူမှုအသိုင်းအဝိုင်းကခေါင်းဆောင်တွေအတူလက်တွဲပြီးလာမဲ့ EP လာမှာပြုလုပ်မဲ့အာနာလွှဲပြောင်းမှုအစဉ်ပြေချုံးမွေ့စေအောင်ရွေးကောက်ပွဲပြီးတဲ့နောက်သတင်းပတ်တွေနဲ့ချီပြီးရပ်ပေါင်းများစွာကြားတဲ့အထိညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်ကြပြီးတိုင်းပြည်အတွက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကောင်အထည်ဖော်သွားကြရမှာဖြစ်ပါတယ
်ဒီဖြစ်စဉ်တစ်ခုလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကဆောင်ကြည့်နေမှာဖြစ်သလိုပံ့ပိုးကူညီပေးသွားမယ်လို့လည်းတာမကြီးဒက်ရစ်မစ်ရှဲကပြောကြားသွားပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းမကြခင်ကျင်းပတော့မယ့်အထူးထူးရွေးကောက်ပွဲအတွင်းဘာသာရေးလူမျိုးရေးအရာမုန်တိမှုတွေဖြစ်ပေါ်စေမယ့်အသုံးအနှုန်းတွေကိုရှောင်ကျဉ်ကြဖို့နိုဝင်ဘာလ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကနိုဝင်ဘာလ၂ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နိုင်စဉ်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ
် With the approaching elections on November 8th, the Secretary General urged all concerned in Myanmar to eschew any
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာတာနဲ့အမျှလူမှုအတိုင်းအဝန်းတွေကြား မပြေမလည်ဖြစ်စေမဲ့အမိုးစကားပြောဆိုမှုတွေဆက်လုပ်လာနေတာနဲ့လူအများစုတန်ဝင်ကြကအစိုးရတွေကဘာသာရေးကိုနိုင်ငံရေးရွေချက်နဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်အထူးစိုးရိမ်မိတဲ့အကြောင်းအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းပြောကြားလိုက်ပါတယ
်ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေကိုနိုဝင်ဘာလ6ရက်နေ့နောက်ဆုံးထားပြုလုပ်ကြရမှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့အမည်စင်းတွေကိုထုတ်ပြန်နေတာမှာတတိယအကြိမ်နဲ့အပြည့်အဝမဲစင်းဆိုပြီးတနင်္လာနေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မဲစင်းမှန်မှန်စစ်ဆေးဖို့ပိုခက်သွားစေတယ်လို့အတိုက်ခံပါတီတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ